မနက်ငယ်ကသူတို့ဆန္ဒအလျောက်နဲ့ပြန်လာတဲ့ရုံကြဒုက္ခတွေ၄၀၀လောက်ရှိပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကစစ်တပ်ရင်းနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အရင်ကရုံကြတွေဌာနေပြန်ချူပေါင်းမှုတွေမအောင်မြင်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒီပြောကြားချက်ကိုအတိမပြုသေးပါဘူး။မြန်မာတန်ရုံး Facebook မှာပုံနဲ့တကွာတင်ပြထားတာဖြစ်ပြီးသူ့သဘောနဲ့သူနောက်ထပ်ပြန်လာတဲ့သူ46ဦးကိုမြန်မာနိုင်ငံကနွေ့နွေ့ထွေးထွေးလက်ခံခဲ့ကြောင်းဖော်ပြထားတာပါ။ပြန်လာသူစုစုပေါင်း398ယောက်ရှိပြီလို့ပြောပေမဲ့သူတို့ပြန်လာတဲ့အချိန်တွေကိုတော့အတိအကျပေါ်ပြောမထားပါဘူး။ဒီလိုမြန်မာတန်ရုံးကြီးညာချက်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးကရောနိုင်ငံခြားရေးဝန်ကြီး AK Abdul Momon ကပါချက်ချင်းတစုံတရာမှတ်ချက်ပေးပြောကြားတာမျိုးမရှိဘဲတည်ကြအောင်လုပ်အောင်မှဖြစ်ကြောင်းပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဗုဒ္ဓဘူးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ရင်းရခေါင်းဆောင်တွေကလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်အတွက်အာမခံမရမပြန်ဘူးလို့ညင်းနေတာပါ။နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်တာနဲ့စခန်းပတ်လည်တန်ဆူးချိုးကာရမယ်လို့စီစဉ်တာပြင်လူခွင့်ရေးဖွဲ့တွေကန့်ကွက်တဲ့ကြားကပဲထောင်နဲ့ချီဒုက္ခသည်တွေဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းကိုပြောင်းရွှေ့ဖို့လုပ်နေတာပါ။ရွန်ကြဆရအတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လက်ခံရတဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ရောကုလသမဂ္ဂနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်။